မြန်မာနိုင်ငံမှာအရသာပြည်သူတွေအပေါ်မှာအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့ဒဏ်ရာရသူတွေကိုချမ်းသာရေးအဖွဲ့တွေကစိတ်ကူတကွန်ပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကမြန်မာလုံခြုံရေးတာဝန်ရှိသူတွေကိုစနေနေ့မှာတောင်းဆိုလိုက်ပါတယ်။ပဲခူးမှာအရသာပြည်သူတွေအပေါ်မှာလက်နက်ကြီးတွေအသုံးပြုနေတယ်လို့ဒဏ်ရာရသူတွေအတွက်စိတ်ကူတမှုတွေတိတ်တင်နေပြီးအကြမ်းဖက်မှုတွေတိုးလာနေတာနဲ့ပတ်သက်ပြီးစောင့်ကြည့်နေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကသူရဲ့ United Nations မြန်မာ Facebook ကနေတတိပေးလိုက်ပါတယ်။ February 1ရက်ကစပြီးအာဏာသိမ်းထားတဲ့စစ်တပ်ဟာကုလသမဂ္ဂနဲ့နိုင်ငံတကာကတောင်းမြင်နေတဲ့ကြားကပဲမြန်မာပြည်သူတွေပေါ်မှာအကြမ်းဖက်ဖြိုခွင်းမှုတွေအခုချိန်ထိဆက်လုပ်ဆောင်နေသေးပါ။ပဲခူးမြို့မှာတောက်ချန်နေကလုပ်ခဲ့တဲ့ဆန္ဒပြဒိဋ္ဌိတွေကိုစစ်ကောင်စီနဲ့လက်နက်ကိုင်စစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်ဆန္ဒပြတဲ့သူ65ယောက်ထက်မနည်းသေဆုံးခဲ့ရတယ်လို့ပဲခူးမြို့ကတူကဒီဝေကိုအတူတူပြောဆိုပါတယ
်။ကျွန်တော်တို့ဒီရတာပေါ့နော်ဘုရား။ဆက်ကနေအားလုံးကျွန်တော်တို့စာတူပါတယ်။ဘာလာလို့ကဘယ်လိုပြောရလဲ။တနည်းအားဖြန်းပြီးတာပဲကိုကျွန်တော်တို့ဒီရတာကအခုမင်းကိုတရားဒီပါတော့ဖြန်းလိုက်တော့
။ဘကုမျိုးက negative ပုံနစုတာပေါက်အလင်းရောင်ကြောက်ကြီးစုစံတော်ရင်းစတဲ့ရက်ကွက်တွေမှာရှိတဲ့ဆန္ဒပြပင်မတပိတ်တွေခန့်တက်တွေကိုစစ်တပ်နဲ့ရဲအင်အား300နဲ့400လောက်ကတနက်တွေမော်တာဘုံးကြီးတွေနဲ့မနေ့ကပြစ်ခတ်နှိမ်နှင်းကြတာဖြစ်ပြီးအဲ့ဒီပြစ်ခတ်မှုအတွင်းထိခိုက်ဒဏ်ရာရသူတွေအတော်များများရှိခဲ့တဲ့အတွက်နောက်ထပ်တေဆုံးသူဦးရေလည်းထပ်ပြီးတိုးလာနိုင်ပါသေးတယ်။အခုလိုအသေးပြောက်များတဲ့ကြားကပဲစနေနေ့မှလည်းမြို့အနောက်ဖက်ခြမ်းကကြောက်ကြီးစုရွာတက်နဲ့ဇိုင်းတောင်ရက်ကွက်တွေမှာလူတွေဓာစင်နဲ့ချီတပိတ်မှောက်ဆန္ဒပြခဲ့ကြတာပါ။မန္တလေးမြို့မှာတော့တက္ကသိုလ်ကျောင်းသားတက်မကတပိတ်ဆက်ကြောင်းအပါဝင်ဆန္ဒပြတဲ့ဒိဋ္ဌိစကြောင်းနဲ့တနေ့လုံးလိုလိုချိတ်ကဆန္ဒပြခဲ့ကြတာပါရန်ကုန်မှာတော့လုံခြုံရေးတပ်တွေတင်းကျပ်နေတာကြောင့်ယောက်ျားတပိတ်တွေပြုလုပ်နေတာဖြစ်ပြီးစကိုင်းတိုင်းရွှေဘိုမုံရွာကလေးတမူဒဇဲအရာတော်မုတ်ကုတ်ပဲခူးတိုင်းဖြူနဲ့အချင်းချင်းနဲ့မြကြီးနာအပြင်ဇဝဲဘက်မှာလည်းချိတ်ခတ်ဖြုတ်ခွင့်မှုတွေဖန်ဆင်းမှုတွေရှိနေတဲ့ကြားကပဲဒေသံတွေကိုသူ့ရေးချိတ်တဲ့ဆန္ဒပြမှုဆိုတော့တက်တအာနာတင်းရဲ့စက်ကြရီတင်းရဲ့ကစပြီးဧပြီလ10ရက်နေ့အထိနိုင်ငံတော်ဝန်ဆန္ဒပြမှုတွေမှာတည်ဆုံခဲ့သူ900ဝန်းကျင်ရှိနေပြီးအဖမ်းဆီးခံရသူက3000ကျော်နေပါပြီ။